American ပြည်ထောင်စုအနေနဲ့ထိရောက်မှုမရှိဘဲဖြစ်နေတဲ့စနစ်တစ်ခုကိုပြင်ဆင်ရေးအတွက်စောင့်စားနေဖို့အချိန်မရှိတော့တာကြောင့်ကွန်ဂရက်လွှတ်တော်ကိုကွင်းရှောင်းပြီးတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ရင်ပြောင်းလဲမှုအတွက်သမ္မတဥပမာကဆောင်ရွက်ရတာဖြစ်တယ်လို့အင်ဘီရောကပြောဆိုပါတယ်။ American ပြည်ထောင်စုမှာရှိနေတဲ့တန်းနဲ့ချီတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရပြန်ပို့ရေးကနေအကာအကွယ်ပေးမဲ့အစီအစဉ်တက်ကိုသမ္မတဥပမာကမကြခင်မှာကြေညာတော့မှာဖြစ်ပါတယ်။ဒီစီစဉ်ဟာတရားမဝင်ရွှေ့ပြောင်းလာသူတွေ9000လောက်ကိုနေရပြန်ပို့ရေးကနေအကာအကွယ်ပေးမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဖြစ်နေပြီးသားကလေးတွေရဲ့မိဘတွေဓမ္မမဟုတ်အမေရိကန်နိုင်ငံမှာတရားဝင်နေထိုင်သူတွေဟာတရားဝင်အလုပ်လုပ်ကံခွင့်ရရှိကြမှာဖြစ်ပါတယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုအတွင်းကိုကလေးငယ်တွေဖြစ်နေတရားမဝင်ရောက်ရှိလာသူတွေကိုလည်းတွန်းမြင့်အကာအကွယ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ဤပိုလာရောဂါအကြီးအကျယ်ခံစားနေရတဲ့အာဖရိက3နိုင်ငံကလာရောက်မဲ့တရားမဝင်နေထိုင်သူတွေကိုနေရပြန်ပြန်မပို့သေးပဲအလုတ်လုတ်ခွင့်ပါမစ်ထုတ်ပေးမယ်လို့ဥပမာအစိုးရအဖွဲ့ကကြေညာပါတယ်ဆီးရီးယားလီယွန်ဂီနာနဲ့လိုင်ဘီးရီးယားနိုင်ငံ၃နိုင်ငံကတရားမဝင်ရောက်ရှိလာသူတွေကိုယာယီအကာအကွယ်ပေးထားတဲ့အနေနဲ့၁၈လနေထိုင်ခွင့်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးဌာနကပြောဆိုပါတယ်